မွတ်စလင်အများစုရှိတဲ့နိုင်ငံခုနှစ်ခုကနေပြီးတော့အမေရိကန်ပြည်ထောင်စုတဲကိုဝင်ရောက်ခွင့်ပိတ်ပင်ခဲ့တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်ကိုအင်ဂျီရောကတနင်္လာနေ့မှာကာကွယ်ပြောကြားခဲ့ပါတယ်။သမ္မတရဲ့အမိန့်ထုတ်ပြန်ခဲ့တဲ့တောက်ချာနေကလေးကအမေရိကန်ပိုင်နက်တွေတဲကိုဝင်ရောက်လာသူအနည်းငယ်ပေါ်မှာသာတက်ရောက်မှုရှိခဲ့တယ်လို့အင်ဂျီရောပြောခွင့်ရသူရှွန်စပိုက်ဆာကတနင်္လာနေ့ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။တောင်မြင့်ချက်ထုတ်ပြန်ခဲ့ပြီး24နာရီအတွင်းနိုင်ငံကိုလာတဲ့နိုင်ငံသားသား3,250မှာဝင်ခွင့်ပိတ်ပင်ခံရသူဟာ109ယောက်သာရှိခဲ့တယ်လို့ Mr. Spicer ကပြောပါတယ်။အဲ့ဒီ109ယောက်အနေနဲ့ဒီယာယီအဆင်မပြေမှုတွေကိုရင်ဆိုင်ခဲ့ရပြီးတော့ American ပြည်သူတွေရဲ့လုံခြုံရေးအတွက်ဒီလိုအရေးယူဆောင်ရွက်မှုတွေဟာအသေးအဖွဲဖြစ်တယ်လို့လေစိတ်တွေမှာယာယီထိမ့်သိမ့်ခံခဲ့ရမှုတွေကိုသူကဖော်ပြပြောဆိုပါတယ်။ဘယ်နိုင်ငံကဒုက္ခတွေကိုမဆိုအမေရိကန်တဲ့ရက်120အတွင်းဝင်ခွင့်ပိတ်ပင်ထားတဲ့အပြင်ဆီးရီးယားနိုင်ငံကဆိုလို့ရှိရင်တော့ရက်အကန့်တ်ချက်မရှိပိတ်ပင်ခဲ့တဲ့သူ့ရဲ့အမိန့်ကိုသမ္မတထရမ့်ကတော့တနင်္လာနေ့တုန်းက Twitter လူမှုကွန်ရက်ပေါ်ကနေပြီးတော့ကာကွယ်တုံ့ပြန်ပါတယ်။အဲ့ဒီအမိန့်အရအီရန်၊အီရတ်၊လီဘီးယား၊ဆီးရီးယား၊ဆူဒန်၊ယေမန်နဲ့ဆိုမာလီးယားနိုင်ငံကဒီအမြဲတမ်းနေထိုင်ခွင့်နဲ့ပြည်ဝင်ခွင့်ဗီဇာရှိထားပြီးတဲ့သူတွေကိုပါအမေရိကန်နိုင်ငံတဲကိုဝင်လာခွင့်3လပိတ်ပင်ထားပါတယ်။ဒီပိတ်ပင်မှုဟာမွတ်စလင်တွေကိုပြစ်မှတ်ထားတဲ့လုပ်ရမဟုတ်ဘဲအမေရိကန်နိုင်ငံလုံခြုံရေးအတွက်ကြိုတင်ကာကွယ်ဆောင်ရွက်တဲ့ခြေလှမ်းတွေဖြစ်တယ်လို့သမ္မတထရမ့်ကအလေးထားဖော်ပြခဲ့ပါတယ်။ဒါပေမဲ့ဒါဟာမွတ်စလင်တွေကိုဖယ်ထုတ်တဲ့အမိန့်ဖြစ်တယ်လို့ American Islamic Council ဆက်ဆံရေးကောင်စီအကြီးအကဲကဖော်ပြပြောကြားခဲ့ပြီးတော့သူတို့အဖွဲ့ကဒီအမိန့်ကိုစိန်ခေါ်ဖို့အမှုနှစ်ခုနဲ့တရားစွဲမယ်လို့လည်းပြောကြားခဲ့ပါတယ်။